ဩစတြေးလျကရင်ငုံသိမ်းမောဆိုင်ရန်ပြင်းထန်တဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာပြင်းထန်တဲ့အမေရိကန်တို့ကြားတန်တမာရေးတင်းမာမှုတွေဖြစ်ပေါ်နေခြင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်တို့လာမယ့်ရက်အနည်းငယ်အတွင်းဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့ပြင်သစ်အစိုးရပြောခွင့်ရဂေဘရီယယ်အဒဲကပြောပါတယ
်။ Ah parler au président de la République et il y aura un échange téléphonique dans les tout prochains jours.
သမ္မတဂျိုးဘိုင်ဒန်ကပြင်သစ်သမ္မတနဲ့စကားပြောဖို့ပန်ကြားခဲ့တာဖြစ်ပြီးလာမယ့်ရက်အနည်းငယ်အတွင်းသမ္မတမက်ခရွန်နဲ့သမ္မတဘိုင်ဒန်တို့တယ်လီဖုန်းနဲ့ဆွေးနွေးဖို့ရှိကြောင်းနဲ့အခုပြဿနာဟာစီးပွားရေးထက်မဟာဗျူဟာရေးဖြစ်တဲ့အတွက်နိုင်ငံ80လောက်အမှာရှိနေတာကြောင့်အခုလိုဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပြင် Indo-Pacific Data အရေးကနှစ်နိုင်ငံစလုံးရဲ့အနာဂတ်အတွက်အရေးပေါ်ပါတယ်လို့တရုတ်နဲ့ဆက်ဆံရေးပါပါနေတဲ့အတွက်ဒီ Data ရင်းချိန်ခွင်ရှာညှိဖို့အတွက်လိုအပ်နေတယ်လို့ပြောပါတယ်။ပြင်သစ်နဲ့2016မှာသဘောတူညီချက်ရခဲ့တဲ့လျှက်စစ်ဒီဇယ်3ရင်းငုံသင်္ဘောတိစောက်ရေးဆိုင်ရာဒေါ်လာ66ဘီလီယံတန်စာချုပ်ကိုဩစတြေးလျကဖျက်သိမ်းလိုက်တဲ့အပေါ်ပြင်သစ်ကအံ့ဩတုံ့လောက်အောင်ပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်ကတော့ပြင်သစ်ကနေမှာယူခဲ့တဲ့တမျိုးကျရင်းငုံသင်္ဘောဟာမဟာဗျူဟာကျလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိမှာကိုစိုးရိမ်ကြောင်းတင်းနှင်းလွင်နေမှာပဲပြောပါတယ်။